ကယားပြည်နယ်ဖရုဆိုမြို့နယ်အတွင်းကလေးငယ်လေးဦးနဲ့စစ်သားချက်ရွန်အဖွဲ့ကဝန်ထမ်းနှစ်ဦးအပါအဝင်လူ35ဦးနဲ့မနေ့ဒီဇင်ဘာလ24ရက်နေ့ကမိရှုတပ်ဖြတ်ခံရတဲ့ဖြစ်ရအတွက်တုတ်လုတ်အံ့အားတရပြီးစိတ်မကောင်းဖြစ်ရတဲ့အကြောင်း UNICEF ကုလသမဂ္ဂကလေးတငယ်ရမုံငွေအဖွဲ့ကမနေ့ဒီဇင်ဘာလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ယုံကြည်ရတဲ့သတင်းတွေအရအဲ့ဒီတေဆုံးသွားသူ35ယောက်ထဲမှာအသက်18နှစ်အရွယ်အမျိုးသားလူငယ်တဦး၊ဆယ်ကျော်သက်အရွယ်အမျိုးသမီးငယ်တဦးနဲ့အသက်5နှစ်နဲ့6နှစ်အကြားကြားမှကိုယ်ကိုယ်ပြပြမသိရသေးတဲ့ကလေးငယ်တဦးတို့လည်းပါဝင်တယ်လို့ UNICEF ကြေညာချက်မှာဖော်ပြပါတယ်။အနီးအနားမှာရှိတဲ့ဒေသတစ်ခုကိုစာနာမှုဆိုင်ရာအကူအညီပေးပြီးလွယ်ကော်ရုံးကိုပြန်လာတဲ့သူတို့အဖွဲ့ကဝန်ထမ်းနှစ်ဦးလည်းတည်ဆုံသွားတဲ့အထက်ပါသွားတယ်ဆိုတာကို Save the Children အဖွဲ့ကမနေ့ဒီဇင်ဘာလ28ရက်နေ့မှာပဲကြေညာချက်ထုတ်အတည်ပြုထားပြီးဖြစ်ပါတယ်။အရသာကလေးငယ်တွေနဲ့ဆန္ဒမှုဆိုင်ရာအကူအညီပေးနေတဲ့ဝန်ထမ်းတွေကိုအခုလိုတက်ခိုက်တပ်ဖြတ်လိုက်တဲ့အပေါ် UNICEF အနေနဲ့ပြင်းထန်စွာရှုတ်ချကြောင်း UNICEF ရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူး Deborah Comini ကပြောပါတယ်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေအရရောမြန်မာနိုင်ငံကပါဝင်လက်မှတ်ထိုးထားတဲ့ကလေးသင်ငယ်များအကာအကွယ်ပေးရေးဆိုင်ရာပြည်ညင်စာချုပ်တို့အရရောပဋိပက္ခဖြစ်နေတဲ့ကာလတွေအတွင်းအယက်သားတွေအထူးသဖြင့်ကလေးငယ်တွေနဲ့စာနာမှုဆိုင်ရာအကူအညီပေးသူတွေကိုဦးစားပေးအကာအကွယ်ပေးရမှာဖြစ်ကြောင်း UNICEF ရဲ့ကြေညာချက်မှာဖော်ပြပါတယ်။စိတ်မချမ်းမြေ့ပွေရာဖြစ်ရကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူပေးဖို့ UNICEF ကတောင်းဆိုပါကြောင်းနဲ့ Save the Children အဖွဲ့ကတည်သွားတဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေဝင်နေအတွက်ဝမ်းနည်းရပါကြောင်းလဲ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။